လက်ရှိလူဦးရေခုနှစ်သန်းကျော်နေပြီဖြစ်တဲ့ရန်ကုန်မြို့ဟာမကြမတင်မှာပဲ10သန်းဆိုတာကိုရောက်ရှိသွားတော့မှာဖြစ်ပါတယ်ဒီအချိန်တွေမှာရန်ကုန်မြို့တွင်သွာလာရေးကိုကမ္ဘာမြို့ကြီးတွေမှာလို့မြေပြင်မြေအောက်နဲ့မြေပေါ်သုံးမျိုးပေါင်းစပ်ထားတဲ့အများပြည်သူမြန်မြန်တွတ်တွတ်သွာလာနိုင်ရေးစနစ် MRT စနစ်ကိုအမြန်ဆုံးစဖို့သင့်နေပြီလို့ကျွမ်းကျင်သူတွေကြားမှာပြောဆိုနေကြပေမဲ့အခက်အခဲတွေကတော့ရှိနေတာအမှန်ပါဒီစနစ်ကိုအကောင့်ထည့်ဖော်ဖို့အဓိကကတော့အာဏာပိုင်တွေအနေနဲ့ရန်ကုန်မြို့ကိုဘယ်ပုံဖွံ့ဖြိုးတိုးတက်အောင်ဆောင်ရွက်မယ်ဆိုတဲ့မြို့တော်စီမံချက် Master Plan ကိုဆွဲထားပြီးသားရှိရမှာဖြစ်တယ်လို့ MRT စနစ်ကိုအစိုးပြုနေတဲ့လှိုင်ကောင်းတဲ့မြေအောင်ကျွမ်းကျင်သူဥစော်စော်အေးကပြောပါတယ်
ပြန်လုတ်တဲ့လူတွေကျွန်တော်စပြောချင်ပါသူတို့ကဘလို့မှမဖြစ်နိုင်ဘူးရန်ပါပါကြီးမှာအားကစားရုံလေးတစ်ခုဘောလုံးငွေလေးတစ်ခုတော့မှစောက်ဖို့အင်အားသိမ့်မရှိတဲ့အချိန်မှာဒါကြီးရစောက်ဖို့မဖြစ်နိုင်ဘူးလို့ထင်တာဒါပေမဲ့တကယ်တော့ရန်ကုန်မြို့ကံကောင်းချက်တစ်ခုကရှင်းတော်အားရှာယူကြီးအကုန်လုံးမှာအစိုးရမြေတွေကရခိုင်လုံးအများကြီးနဲ့ရှိနေတဲ့မြို့တစ်မြို့အစိုးရမြေစားဟိုပွင့်ကြီးဌာနဘောင်းဆောင်ကမြေတွေရှိရဗျအခုအဲ့ဒီမြေတွေကိုကျွန်တော်တို့ကတိတ်စနစ်မကြပဲနဲ့ဟိုတစ်ခွက်တစ်ခွက်ပေးနေမှာစအဲ့ဒါကိုကျွန်တော်စနစ်တကျဒီခုန transportation master plan ကြီးကိုအထောက်အကူပြုမဲ့ဟိုတို့က development တွေလုပ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကပတ်စံကျွန်တော်တို့မဆိုင်ရပဲနဲ့ number 1မြို့ပဒနာရင်းကိုတာဝါဆိုကျွန်တော်တို့ကပတ်စံစီကိုပြောင်းနိုင်တယ်အဲ့ပြီးတော့မှအဲ့ရနေပြီဥပမာပူရယုံနေပါဗျာ develop လုပ်တယ်ပူရယုံနဲ့ပတ်ဝန်းကျင်ကို develop လုပ်တော့စီးပွားရေးဖြစ်ထွန်းလာမယ်နောက်ပြီးပူရယုံကအစိုးရပိုင်းနဲ့မြေဖြစ်တဲ့အတွက်ကြောင့်အဲ့ပူရယုံမှာကျွန်တော်တို့ကစပောက်ဆိုင်တွေထားမယ်တကယ်မလားဟိုအယောင်ဆိုင်တွေထားမယ်ဗျာတကယ်ကျွန်တော်တို့မှာအဲ့လိုပူရယုံက39ပါတော့ရှိတယ်တရားဝင်စင်လိုက်ဒီစာသောက်ဆိုင်တွေဝင်သွားမယ်အဲ့မှာတဘာမဲ့ဆိုရှိနေမယ်ယုံနေရလဲအိမ်နာမှာဆိုအိမ်နေရကြီးဟို business ကြီး develop ဖြစ်လာပြီးတော့အရင်တော့စံချိန်မမီတော့တဲ့အမှန်တမ်းယူရင်းနေအဆောက်အဦတွေပါပျောက်သွားပြီးတော့တစ်တဲ့အဆောက်အဦတွေဆောက်လာမယ်တကယ်မလား
ဦးစောစောအေးပြောပြသွားတာပါဒီညမှာပြဿနာတစ်ခုရှိနေတာက MRT စနစ်ကိုအကောင့်ထဲပေါ်ရမှာရန်ကုန်မြို့ပတ်လမ်းကိုမိုးပြန်ရထားလမ်းအဖြစ်အသွင်ပြောင်းဖို့အစိုးပြုထားပေမဲ့အရင်အစိုးရလက်ထက်ကဂျပန်နိုင်ငံ JICA အစီအစဉ်နဲ့မြို့ပတ်ရထားလမ်းမြေပြင်လမ်းကိုတိုးချဲ့ဖို့ MOU ထိုးထားပြီးသားဖြစ်နေတာပါ။ဒါကြောင့်အခက်အခဲတွေတော့ရှိနေတယ်လို့ဆိုပါတယ်။ဥစစော်ကြီးတင်ပြတဲ့ MRT စနစ်ကိုစတင်မဲ့ကိစ္စနဲ့ပတ်သက်ပြီးတချို့ကျွမ်းကျင်သူတွေကလည်းမြန်မာပြည်ရဲ့အဖက်ဖက်ကတည်ငြိမ်မှုမရှိသေးတဲ့အပေါ်မှာစိုးရိမ်စိတ်တွေရှိနေကြပါတယ်။မြန်မာနိုင်ငံအင်ဂျင်နီယာအသင်းကဥစောထွေးစော်ပြောတာကတော့
ကိုပဲဒီကာတွင်းတွင်ပါမဲ့လေးပိတ်တာဖွင့်တာနဲ့တော့မှကျွန်တော်တို့တို့ဒီလောက်ဟိုပါဗောလေဒေါ်လာစီးပြီးအပြောင်းလဲပြီးဖြစ်ကုန်တာပါညာအဲ့ဒါကိုကျွန်တော်တိမ့်သိမ့်နဲ့ဟာကလည်းအဲပိုင်ပိုင်နိုင်နိုင်တိတ်မရှိဘူးဗောနော်ဆိုတော့အဲ့လို infrastructure project အကြီးတကူလောက်တုတ်တယ်ဆိုလို့ရှိရင်ကျွန်တော်တို့စီမှာငွေကြေးဈေးကွက်မငြိမ်တဲ့အတွက်ကြောင့်ဒီဝင်လာတဲ့ return တွေကိုကျွန်တော်ပြန်ပြီးတော့တွက်ဖို့ပြုဖို့အစားကျွန်တော်တို့ feasible ဖြစ်တယ်မဖြစ်ဘူးကိုပြောဖို့အစားကျွန်တော်တို့နည်းနည်းခက်မနေတူတယ်ဒီ project ရတကူဖြစ်ပြီးတော့ရက်သွားတယ်ပြုသွားတယ်ဆိုရင်ကျွန်တော်တို့ကိုလိုကန်လန်နဲ့အကြီးဟိုဟာတပုံတပင်းကြီးနဲ့ကြံခဲ့မှလည်းတော်တော်စိုးရိမ်မှုကောင်းပါတယ်တကယ်လည်းပြီးရင်တော့ကောင်းမှာပေါ့နော်မပြီးဘဲနဲ့တပိုင်းတစားကြီးဆိုလို့ရှိရင်သေချာချာတော့စဉ်းစားဖို့ကောင်းတယ်လို့တော့ထင်ပါတယ်ကျွန်တော်အဲ့ဒါမျိုး project အကြီးကြီးလုပ်မယ်ဆိုလို့
အခုစိုးရိမ်ချက်တွေဟာအဓိကကတော့ဗန္နာရေးအခြေအနေပေါ်မှာမူတည်ပြီးပြောဆိုနေကြတာပါနောက်တစ်ခုကတော့ဤပညာဆိုင်ရာအခက်အခဲပါအထူးသဖြင့်မြေအောက်ယထာလန်ဖောက်တာနဲ့ပတ်သက်ပြီးအခက်အခဲရှိနိုင်တယ်လို့ဆိုပါတယ်မြေအောက်ယထာလန်တွေအ ਨੇ ဆုံးပေ100ခန့်နဲ့တဲ့မြေအောက်မှာစောက်လို့ရမှာဖြစ်ပါတယ်ဘန်ကောက်မှာစောက်လို့သွားတဲ့မြေအောက်ယထာလန်ကတော့ပေ60ကနေ90ကျားမှာဖောက်လို့ခဲ့တာလို့သိရပါတယ်အခုလိုဖောက်လို့ရမှာနေရာရွေးချယ်မှုဟာအရေးကြီးပါတယ်စင်ကာပူနိုင်ငံကဥမင်လှိုင်ကောင်းကျွမ်းကျင်သူဥကာဝင်ပြောတာကတော့
ဒီစင်ကာပူမှာဒီမော်တော်ကားလမ်းတွေအောက်မှာတော့အဓိကထားပြီးတော့ဖောက်တယ်။ဘာလို့ဆိုတော့တော်ကားလမ်းတွေဆိုတော့အဆောက်အဦတွေနဲ့ဝေးတယ်ပေါ့။အဆောက်အဦတွေဆိုလို့ရှိရင်များသောအားဖြင့်ဟိုဒီဖောင်ဒေးရှင်းတွေကတနည်းမဟုတ်တနည်းအားဖြင့်ရှဲလိုဖောင်ဒေးရှင်းပဲဖြစ်ဖြစ်ဒီဖောင်ဒေးရှင်းပြည့်ရှိနေတယ်လေ။အဲ့တော့မော်တော်ကားလမ်းအောက်ဆိုတော့သူကဟိုဘာဖောင်ဒေးရှင်းမှမရှိတော့တူရလာလဲလွယ်ကူတယ်။ပြီးတော့အပေါ်ကတခုခုဖြစ်သွားရင်လဲပေါ့လေတကယ်လို့ပြိုကျသွားရင်လဲအပေါ်အဆောက်အဦမရှိဘူးလမ်းပဲဆိုတော့သူကဘာမှပြဿနာမရှိဘူးပေါ့အဲ့ဒီအတွက်သူကအများသောအားဖြင့်ဟို public road တွေရဲ့အောက်ဘက်ကိုအတိအကထားပြီးတော့သူကဟိုတန်တဲ့ဘိုးရင်းမျိုးတူကြတယ်
နောက်တစ်ချက်ကတော့ရန်ကုန်မြို့ရဲ့ဘူမိဗေဒအနေထားအရတတိထားမဲ့အခြေအနေတွေရှိသေးတယ်လို့ဥက္ကဝင်းကပြောပါတယ
်ရန်ကုန်မြို့ဟာမြို့ဝကျွန်းပေါ်ဆိုတော့ဘာပဲပြောပြောနောက်မှအနေကျထားတဲ့ဟိုဆွိုင်းနေပေါ့လေအနေတွေနဲ့ဆိုတော့ဘာပဲပြောအဓိကကတော့မြေအောက်ရေရဲ့ပြဿနာကိုအဓိကကြုံနေတယ်အဲ့တော့ဟိုတန်တဲ့ဘိုးရင်းတူရင်းနဲ့အဲ့တော့မြေအောက်ရေကိုအဓိကထည့်ရမှာပေါ့တွင်းတူရင်းနဲ့အဲ့ဒီတန်တဲ့ဘိုးရင်းသွားနေရင်လည်းသူကရေကိုထည့်ရမှာပေါ့အဲ့တော့ရေကဟိုဘိုးရင်းထဲကိုဝင်มาပဲအဲ့တော့အဲ့ဒီကအဲ့ဒါအဲ့တော့ underground water ကို control လုပ်ရမယ်အဲ့တော့ underground water ကို underground water ကြာမယ်ဆိုလို့ရှိရင်အပေါ်ကမြေပြင်မှာဒါ settlement ပေါ့မြေတွေကနေมาပဲအဲ့တော့မြေကျွမ်းမယ်အဲ့တော့ settlement ကိုလည်းထည့်ရမယ်အဲ့တော့ settlement မထိန်ဘူးဆိုလို့ရှိရင်အဲ့ဒီအမီပေါက်ဝဲကျမှာရှိတဲ့အဆောက်အဦတွေမှာဟိုအကြောင်းနေဖြစ်တာတို့ပြိုတာတို့နှိမ့်တာတို့အဲ့ဒါတွေဖြစ
်ဥကဝင်းပြောပြသွားတာပါနောက်ဆုံးရင်ချက်တစ်ခုကတော့ငလျင်လှုပ်ချိန်မှာပြဿနာတွေများဖြစ်လာလိမ့်မလားဆိုတဲ့ဆိုရင်ချက်ပါဒါပေမဲ့မှတ်တမ်းတွေအရကဘာမှာလှုပ်ခတ်သွားတဲ့ငလျင်များကြောင့်အပျက်အစီးတွေကိုကြည့်မယ်ဆိုရင်မြေအောက်ရထားလမ်းတွေမှာအပျက်စီးမှုအနည်းဆုံးဖြစ်တာတွေ့ရတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်ဘာကြောင့်လဲဆိုတော့မြေောက်ယထာလန်းတွေဟာတံပိုက်ကြီးတွေပုံစံနဲ့ဆက်ထားတာဖြစ်လို့ငလျင်လှုပ်ချိန်မှာလှုပ်ရှားနေတဲ့မြေထုနဲ့အတူလိုက်သင်လှုပ်သွားတာမျိုးကြောင့်ပျက်စီးမှုမရှိတာဖြစ်တယ်လို့ဆိုပါတယ်ဥစစော်ရေးပြောနေတာကတော့ MRT စနစ်ဆောက်လို့ရေးအတွက်ဘဏ္ဍာရေးကိစ္စကိုလည်းဖြည့်ဆင်းနိုင်မယ့်အနေအထားရှိနေတယ်လို့ဤပညာပိုင်းအရာလဲဒီစီမံကိန်းမျိုးတွေကိုလုပ်နိုင်တဲ့အာမခံချက်ရှိတဲ့ကုမ္ပဏီတွေလည်းရှိနေပြီမို့စိုးရင်เสียမှရှိလို့ပြောပါတယ်ဒါပေမဲ့အရေးကြီးဆုံးကတော့စီမံကိန်းနဲ့ပတ်သက်ပြီးမှန်ကန်တဲ့ဆုံးဖြတ်ချက်များချနိုင်ဖို့လိုအပ်နေတာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ